ပါတယ်များဆရာကုလသမဂ္ဂမဟာမင်းကြီးရယူအန်အစီအရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းကြီးအင်ဂျလီနာဂျိုလီယာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်မင်းကြီးဂျိုလီယာနေပြည်တော်မှာတမန်အုပ်သိမ်းစင်ပြောင်းစလွတ်တော်နိုင်ကသူရဦးရွှေမင်းတို့နဲ့ဒီကနေ့ပဲတရားတွေ့ဆုံခဲ့တာပါတမန်အုပ်သိမ်းစင်နဲ့တွေ့ဆုံဆွေးနွေးမှုအတိအကျမသိရပေမဲ့သူရဦးရွှေမင်းနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံနေဆက်တီတာတွေကအမျိုးသမီးတွေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးဆုံးရှုံးနေတဲ့အကြောင်းရင်းတွေဖြစ်နေနေကန်ပြပကတ်တွေစီးရဲမိုးတည်မှုတွေတရားဥပဒေစိုးမိုးရေးအားနည်းချက်တွေစရရနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့တဲ့အကြောင်းသူရဦးရွှေမင်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒီကရစေးငင်းချင်းဆွေးနွေးပွဲကိုအစိုးရကိုယ်စားဖြစ်တာဝန်ယူထားတဲ့ပြည်သူ့ဝန်ကြီးဦးအောင်မင်းနဲ့လည်းရန်ကုန်မြို့ကမြမငင်းချင်းဖော်ဆောင်ရေးဌာန MPC မှာတွေ့ဆုံပြီးဒုက္ခသည်တွေနဲ့အိုးအိမ်ဆုတ်ခွာသူတွေကိစ္စငင်းချင်းလုပ်ငန်းစဉ်အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ MPC ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အမျိုးသမီးဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ရသူတွေလူငယ်တွေပါဝင်လူများပြားနဲ့တွေ့ဆုံပြီးဒီလူတွေရဲ့အနာဂတ်အတွက်စိုးရင်ချက်တွေနဲ့မျှော်လင့်ချက်တွေကိုသိရှိနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းလေးကျော်လီကပြောဆိုခဲ့တာပါနိုဝင်ဘာလရွေးကောက်ပွဲကျင်းပတော့မှာမို့လူလူအနေနဲ့သူတို့ရဲ့ဒီမိုကရေစီအခွင့်အရေးတွေကိုကျင့်သုံးဖို့နဲ့ငင်းချမ်းတဲ့အနာဂတ်အတွက်အထူးအရေးကြီးတဲ့ကိစ္စရတွေကိုကူညီဖြည့်ရှင်းဖို့အရေးကြီးတဲ့အချိန်ခါဖြစ်တယ်လို့လည်းကျော်လီကပြောဆိုခဲ့တာပါပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်အတွင်းဟောလိဝုဒ်ရုပ်ရှင်မင်းသမီးဂျူလီယာစစ်တွေနဲ့မြစ်ချနာကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့စီစဉ်ထားပြီးဩဂုတ်လ3ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာဖို့လည်းစီစဉ်ထားပါတယ်